တော်ရရှိများရှင်ဆီယနာတိန်းနာတနစ်ချော်လာချင်းအာဆီယံအစည်းအဝေးတွေအတွက်စစ်ကောင်စီကိုမဖိတ်တော်သလိုမကြခင်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံအထုထိပ်သီးအစည်းအဝေးမှာလည်းမြန်မာနိုင်ငံကိုစားပြုဖြစ်တက်ရောက်ခွင့်မရခဲ့ပါဘူး။ဂျာကာလမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံအဖွဲ့ဝင်မလေးရှားရဲ့နိုင်ငံခြားရေးဝန်ကြီးလည်းဝါရှင်တန်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တန်တမန်ရေးရာအနေအထားနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါက်ခင်မြို့သက်တင်ပြပေးပါမယ်ရှင်
။မကြာသေးခင်ကဝါရှင်တန် DC မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကထလုပ်ကျင်းပတဲ့အမေရိကန်အာဆီယံအထူးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ခေါ်တာဟာစစ်ကောင်စီအတွက်တန်တမန်ဆက်ဆံရေးမှာဖယ်ခြင်းခံလိုက်ရတာလို့နိုင်ငံရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။တစ်ချိန်တည်းမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကဝါရှင်တန် DC မှာလက်ခံတွေ့ဆုံလိုက်တာဟာမြန်မာပြည်မှာအုပ်ချုပ်ရေးအာဏာကိုရယူထားတဲ့စစ်ကောင်စီအတွက်တော့တန်တမန်ကြီးအရာထိုးနှက်ချက်တစ်ခုဖြစ်တယ်လို့နိုင်ငံရေးသင်တန်းတွေကိုပို့ချပေးနေတဲ့ဒေါက်တာမြင့်သိန်းကပြောပါတယ
်။တပိဆိုင်နိုင်ငံရေးစဉ်းစားချက်အရအနာဂတ်ကာလမြန်မာပြည်သူလူထုနဲ့ဆက်ဆံမယ်ဆိုလို့ရှိရင်တော့အလားအလာရှိအောင်မြင်နိုင်ရည်ရှိတဲ့အလေးထားလို့သူတို့သုံးသပ်ပုံရတယ်ပေါ့နော်။ဒါကြောင့်မို့လို့လည်း NUG ဝင်ကြီးတယောက်ကိုဟိုလေဟိုလေချီးချခွင့်ပေးဒီလောက်တာဆိုတော့ဒါတန်တမန်ရေးဆက်ဆံရေးရာသူကသူ့ရဲ့မဟာမိတ်မိတ်ဖက်နဲ့ဒီသူရဲ့ဒီ strategic partner တွေပေါ့အဲ့ဒါတွေကိုရှင်းရှင်းလင်းပြလိုက်တဲ့သဘောပါပဲ။ဆိုတော့ဒါကအစပဲရှိပါသေးတယ်။တန်တမန်ကြီးရဲ့ကြာဆုံးခန်းကြီးရဲ့အစပဲရှိပါသေးတ
ယ်။ NUG နိုင်ငံခြားရေးဝန်ကြီးကို American တာဝန်ရှိသူတွေကလက်ခံတွေ့ဆုံတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပြီးအမေရိကန်ရဲ့ရည်တည်ချက်ပေါ်မှာမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရတာတွေ့ဆုံမှုအပြီးမှာပူးတွဲညှိနှိုင်းချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ထိန်းသိမ်းထားတဲ့နိုင်ငံရေးဓမ္မတွေပြန်လွှတ်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီမှုတွေကိုအပြည့်အဝအကောင့်ထည်ဖော်ပြဖို့အတွက်စစ်ကောင်စီကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။အာဆီယံဖွဲ့ဝင်မလေးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပိုးပြီးဆိုးဝါးလာတဲ့အခြေအနေတွေကိုထောက်ပြပြီးNUG နဲ့ဆက်ဆံရေးထူထောင်ဖို့အတွက်တိုက်တွန်းခဲ့တာပါ။ AIRI Times သတင်းဌာနရဲ့ Editor ချုပ် Slime တန်စင်ကလည်းအာဆီယံကဘုံသဘောတူညီချက်ရထားတာတွေကိုတစ်နှစ်ကျော်ကြာလာတဲ့အထိအကောင့်ထဲမဖော်နိုင်တာဟာစစ်ကောင်စီဘက်ကကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ်။
အာဆီယံဒေသခံနိုင်ငံရဲ့အစည်းအဝေးတက်ခွင့်အောင်ဆုံးရှုံးတယ်။အဲ့နောက်ပြင်းတဲ့အာဆီယံတတိယဆီတက်ခွင့်ဆုံးရှုံးတဲ့နောက်အမေရိကန်အာဆီယံတတိယဆီတက်ခွင့်ဆုံးရှုံးတယ်။နောက်ချက်ဖြစ်တော့ဒီဘက်ကအနာဒိန်းစီကောင်းဆောင်ဖြစ်တဲ့ကိုကြောင့်ဦးကြီးမဲအောင်ခိုင်ကိုတိုင်ဒီအစည်းအဝေးတွေကိုတက်ခွင့်မရတော့ကြံကြည့်လိုက်ရင်ဒီစစ်ကောင်စီဒီတန်တမန်ကြီးအရာကအန်ဂျီရှုံးနေပြီဆိုတော့အထင်ရှားပါပဲ
။စစ်ကောင်စီဟာကုလသမဂ္ဂမှာလည်းမြန်မာနိုင်ငံကိုစားပြုပြောရေးဆိုခွင့်ကိုလည်းလက်လွတ်ဆုံးရှုံးထားရတာပါ။နိုင်ငံတကာဆက်ဆံရေးပညာရှင်တဦးဖြစ်တဲ့ဒေါက်တာရင်မျိုးသူကတော့စစ်ကောင်စီဟာအခုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နိုင်တာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်အပါအဝင်နိုင်ငံပေါင်း80နဲ့တန်တမန်ဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမန်ဆက်ဆံရေးမှာကြာရှုံးတယ်လို့ယတိပြတ်ပြောလို့မရဘူးလို့ဆိုပါတယ
်။ EU ဒီလိုမျိုးကိုဒါအာဆီယံ US Summit မှာအမှန်တကယ်ရေဥစ္စာရှဲကရောဥစ္စာပေါ့နော်ဒီကိစ္စလေးပေါ့နော်ဆိုင်တော့ဒါတနည်းအားဖြင့်တော့ဒီဥစ္စာကကျွန်တော်တို့ဒီလိုဆိုင်ရှိပါတယ်ရှင်ဘယ်လိုလဲ US လို Human Rights Council မှာ US ကဘာဒီကိစ္စကိုခေါင်းဆောင်ရှင်နော်ဒီလိုမှမဟုတ်ပါဘူးဒါရဲဆိုတော့ဟိုပေါ့နော်ဟိုကြောက်ကြောင်ဆုံးဇမန်လို့ပြောရှင်နော်ဇမန်မကြီးစာချုပ်ကမကြားတယ်မဟုတ်လားဒီမှာဇာတ်ကနေတူတယ်ဒီမှာနေရင်ကဒီတန်ရင်းဒီကိစ္စတော့လည်းဒီလိုမျိုးမှအရင်ရှိတယ်ဒီကိစ္စကတော့ဘယ်တိုင်းမှမဟုတ်ဘူးသွားတာဖြစ်တယ်ဒီလိုမျိုးတွေလည်းမဟုတ်ဘူးရှင်လို့ထားတော့လေ
ဒေါက်တာမြင့်သိန်းကတော့တချို့နိုင်ငံတွေကမြန်မာနိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူ့အနေနဲ့ဒါကိုလက်မခံဘူးလို့ပြောပါတယ
်အဲဒီနိုင်ငံတကာတန်တမာရေးအောင်မြင်စင်လာရဖွင့်ထားတဲ့တန်တမာဆက်သွယ်မှုရှိနေတာကိုဒီတန်တမာရေးအောင်မြင်မှုရှိနေသေးတယ်လို့တော့ရည်ရည်ပြတ်ပြောလို့မရဘူးပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဒီအာသူရဲ့မိဖက်တီဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့တန်ယုံကြီးရှိနေခဲ့ပေမဲ့လည်းအမေရိကန်ရဲ့အာဒီတန်ယုံဟောပေါ့နော်ရှိနေသေးဖြစ်တယ်လည်းပဲအခြေအနေဒီကတော့ပြင်ရင်အခြေအနေလေးပြောင်းသွားနိုင်တယ်အဲဒီစတင်ချက်ပြမှုကိုတော့ကျွန်တော်တို့ဒီကြီးမမတွေ့လိုက်ရပြီဆိုတော့ပေါ့နော်ဒီအနှစ်သာရအားဖြင့်တော့ဒီကမ္ဘာဒီသီတီအင်အားကြီးနိုင်ငံတွေဥဆောင်နိုင်ငံတွေတွေကနေမှဒီတန်တမာကြီးဟာရှော့ချမှုလို့ရည်ရည်ပြတ်ပြောလို့ရပါတယ်
တရုတ်နဲ့ရုရှားကတော့စစ်ကောင်စီအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံအရေးမှာနှုတ်ဆက်နေပေမဲ့စီးပွားရေးဆေးရေးအရာတော့နောက်ွယ်ကနေပံ့ပိုးမှုတွေရှိနေတယ်လို့လေးလာသူတွေကထောက်ပြကြပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဆက်ဖူဒင်အဗ်ဒူလာကတော့မြန်မာစစ်ကောင်စီကိုအတိမတ်မပြုကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအရွေးကောက်ခံအစိုးရဖြစ်နေအတိမတ်ပြုဖို့လိုအပ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားတာပါ။